မြန်မာနိုင်ငံစစ်အာဏာသိမ်းမှုပေါ်နီလံမျိုးစုံတုံးပြီးအရေးယူဖို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးထရမ်အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်
။ The UN Security Council should be encouraged to consider all of the options.
အကြံတော်ကပြင်းထန်တဲ့လူ့ခွင့်ရေးချုပ်ဖောက်မှုတွေကိုကိုက်တွယ်ရမှာအသုံးပြုခဲ့တဲ့နီလံအလုံးကိုထည့်သွင်းစဉ်းစားဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတိုက်တွန်းအားပေးတင်ပါတယ်။အလားတူအခြေအနေမျိုးတွေပေါ်လူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်ချခဲ့ရမှာပြစ်မှတ်ထားတဲ့ခက်ရည်ရည်မှုတွေလက်နက်ခဲရောင်းချမှုတွေပိတ်ပင်တာတွေနဲ့ခီးသွားပိတ်ပင်တာတွေရှိခဲ့ပါတယ်။ပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့အရေးပေါ်ခုံရုံးတွေကနေတရားရေးဆိုင်ရာရည်ရည်မှုတွေလုပ်ပေးဖို့တောင်းဆိုတာမျိုးလည်းရှိခဲ့ပါတယ်။ဒီနည်းလမ်းတွေအားလုံးကိုထည့်သွင်းစဉ်းစားသင့်ပါတယ်လို့ Tom Andrews ကပြောသွားတာပါ။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ29ချိန်မြောက်အထူးစည်းဝေးကိုဒီနေ့ online ကနေကျင်းပနေချိန်အတွင်း Tom Andrews ကအခုလိုပြောသွားတာပါ။အဲဒါအပြင်မြန်မာလူကြိုးတပ်ဖွဲ့တွေကအကြီးစားစစ်တွေတုံးပြီးဆန္ဒပြသူတွေကိုဖြစ်ခဲ့တဲ့တပ်ပေါ်မှတ်တမ်းတွေလည်းအများကြီးထွက်လာနေတယ်လို့သူကဆက်ပြောပါတယ်။တကယ်တော့အဖွဲ့ဝင်48နိုင်ငံပါတဲ့ဂျနီဗာခြေဆိုင်လူ့ခွင့်ရေးကောင်စီအထူးစည်းဝေးမှာအခြားနိုင်ငံတွေကလည်းမြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုဆန့်ကျင်ရှုတ်ချခဲ့ပြီးဖမ်းဆီးကန်ကောင်းဆောင်တွေပြန်လည်ပေးဖို့နဲ့ဆန္ဒပြပွဲတွေကိုအင်အားသုံးမဖြိုခွင်းဖို့အလေးနဲ့တောင်းဆိုခဲ့ကြပါတယ်ခင်ဗျ။